Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ9ရက်နေ့နေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 49တို့ကသာမက VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ဒီမှာပေါ်ညိုပါရှင်ခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖက်သတင်းတွေကိုကုညာဝင်းအောင်နဲ့ကျွန်တော်ကြိုကြိုသိမ်းကြည့်ကြပါပါ။ဂျာမနီမှာကျင်းပတဲ့ G20 ထိပ်သီးအစည်းအဝေးကတော့ရုံးဝင်းစံခတ်ဆန္ဒပြပွဲကြီးဖြစ်ခဲ့တဲ့ကြောင့်ပါပဲအဆုံးသတ်သွားပါပြီ။ထိုင်းနိုင်ငံထခိုင်မဲဆောက်နယ်စပ်ကနေမြန်မာနိုင်ငံကိုပြန်သွားတဲ့လူထုမှ3000ကျော်သွားပြီလို့ထိုင်းလူဝင်မှုအစိုးရတာဝန်ရှိသူတူကပြောပါတယ်။တမရော်ကော်ဝေးဦးစီးချုပ်ဘူဂျိုမူကြီးမင်းအောင်လှိုင်ဟာရှေ့ရကြာခီးစဉ်နဲ့အိန္ဒိယမှာရောက်နေပြီးဝန်ကြီးချုပ်မိုဒီနဲ့လည်းပြေဆုံးမှုရှိပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီကနေ့မှခင်နာဆရာမဲအစီအစဉ်တွေထဲမှာတော့အရင်ဆုံးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့သူကိုယ်စလဲရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့ထုတ်ပြန်ချက်အပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဘယ်လိုသုံးသပ်ပါသလဲ
It's really absurd even just stupid for the government to make a statement like that becauseHW
အစားရေးရာတာဝန်ခံရဲ့ပြောကြားချက်နဲ့တူနာဆင်ရပါပါအရင်ကဥအောင်ခေရဲ့မြန်မာရေးသုံးသပ်ချက် American Style Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာနိုင်ပါတယ်အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေ့လာမှာမြန်မာနိုင်ငံမှာဒီမိုကရေစီမဆန်တဲ့ဥတွေဘလောက်များများရှိသလဲဆိုတာဆွေးနွေးထားတာကိုပြန်ပြီးထုတ်လွှင့်ပေးမှာပါဒီအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကကြီးညာပါမယ်ရှင်
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေရဲ့ G20 ထိပ်သီးအစည်းအဝေးဟာစနေနေ့ကအဆုံးသတ်သွားပြီဖြစ်ပြီးရုံးဝန်ဆန်ကဆန္ဒပြပွဲတွေဖြစ်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အထူးအာရုံစိုက်ခံရသူဖြစ်ခဲ့ပါတယ်။သမ္မတထရမ့်အောင်မြင်မှုရခဲ့တဲ့ကိစ္စတွေထဲမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့မွေးထွေးပြီးအပြန်အလှန်ရှိတဲ့အစည်းအဝေးဆီးရီးယားမှာဒဇီးတပိုင်းအတိခရဆေးရေးသဘောတူညီချက်နဲ့တည်တည်နဲ့ကုံသွေးရေးဆန်ရသဘောတူညီချက်တခုရဖို့အချိန်မြင့်လှုပ်ဆောင်သွားမယ်ဂရီကိုတို့ပါဝင်ပါတယ်။ထိပ်သီးအစည်းအဝေးအဆုံးသတ်ကြေညာချက်ထဲမှာတော့အမေရိကန်သမ္မတနဲ့ G20 တဲ့ကျန်တဲ့19နိုင်ငံကခေါင်းဆောင်တွေကြားရာသီဥတုပြောင်းလဲမှုဆိုင်ရာကျန်နေသေးတဲ့ကွဲပြားမှုတွေကိုချပြထားတယ်လို့အထူးကြံဝါဒအဖြစ်ကြေကြေပြန့်ပြန့်မြင်ထားကြတဲ့ Trump ရဲ့အမေရိကန်သားပထမဆိုတဲ့မူဝါဒကိုလည်းတုံ့ပြန်ချက်တစ်ခုထည့်သွင်းထားပါတယ်။ဟိုဂျိုးစီးပွားကော်ဝေးရေးဝါဒကိုရင်ဆိုင်သွားဖို့သဘောတူကြတယ်လို့ကြေညာချက်ထဲမှာခေါင်းဆောင်တွေကပြောထားပါတယ်။ထိပ်သီးစည်းဝေးနောက်ဆုံးနေ့မှာ Mr. Trump ဟာအင်ဒိုနီးရှား၊စင်ကာပူ၊ဂျပန်၊တရုတ်နဲ့ပြည်တည်နိုင်ငံတွေကခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးပြင်ပမှာတရားစီတွေ့ဆုံပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံတာမှာတောင်အောင်ရှားဒေသကအကြံဖက်ဝါဒီကွန်ရက်ကိုနီနီရေးသူတို့ရဲ့တန်နိုင်ငံကိုခေါင်းဆောင်နှစ်ဦးအလေးထားပြောခဲ့ကြတယ်လို့သမ္မတအင်ပီရိုကပြောပါတယ်။ဒါ့အပြင်စင်ကာပူဝန်ကြီးချုပ်လီဆန်လောင်းနဲ့လည်းတွေ့ဆုံပြီးအမေရိကန်နဲ့စင်ကာပူကြားဆက်ဆံရေးကိုပိုပြီးကြီးမားတဲ့အဆင့်ရောက်ဖို့မျှော်လင့်ထားတယ်လို့တွေ့ဆုံပွဲပြီးတဲ့နောက်သမ္မတထရမ့်ကပြောပါတယ
်။ဝန်ဆုံမျိုးကိုအဆစ်သွေးကြွားတွေလက်ထက်ကနေအောင်ပွဲခံနိုင်လိုက်ပြီးဖြစ်ကြောင်းအီရတ်လုံခြုံရေးတောက်ခွဲဝင်တွေကမကြခင်နိုင်ငံပိုင်းတွင်ကြေညာဖို့ရှိနေပါတယ်။ဒါဟာ IS အဖွဲ့ထင်းချုပ်ထားတဲ့အီရတ်ဘက်တချမ်းကိုအောင်ပွဲခံလိုက်လိုက်တာလည်းဖြစ်ပါတယ်။ညွန်မောင်းတပ်ဖွဲ့တွေဟာရှေတိုးထိုးစစ်ဆင်နေစေဖြစ်ကြောင်းအားလုံးကိုသိမ်းပိုက်နိုင်ဖို့အတွက်ဘယ်လောက်မှမကြံတော့ကြောင်းကုတွဲစစ်စင်ရေးအဖွဲ့အကြီးအကဲကပြောပါတယ်။စစ်သွေးကြော်တွေရဲ့ခံတပ်စခန်းတွေကြာဆုံးနေပြီဖြစ်ကြောင်းနောက်ဆုံးကြံနေတဲ့နေမျိုးတွေကိုသိမ်းပိုက်ပြီးမကြခင်မှာအပိတအောင်ဝဲကိုကြီးညာနိုင်တော့မှာဖြစ်ကြောင်းအီရတ်စစ်တပ်ပြောခွင့်ရကလည်းစနေနေ့အစောပိုင်းကအစိုးရရုပ်တံသတင်းဌာနမှပြောကြားခဲ့ပါတယ်။တီဂရစ်မြစ်ကြောတစ်လျှောက်မှာရှိတဲ့မူဆူးမျိုးဟောင်းအတွင်ကြီးမြောင်းတဲ့နေမျိုးတစ်ခုအတွင် IS သွေးကြွတွေကိုချောင်းပိတ်ထားလိုက်နိုင်ပြီဖြစ်တာကြောင့် IS တွေပေါ်အောင်ဝဲခံနိုင်တော့မှာဖြစ်ကြောင်းအီရတ်အစိုးရအဖွဲ့ဝင်တွေကပြီးခဲ့တဲ့သတင်းပတ်တည်းမှာအကြိမ်ကြိမ်ပြောခဲ့ပါလေ
။ကာတာနိုင်ငံနဲ့ဒေသတွင်းတခြားအာရဗ်နိုင်ငံတွေကြားတန်တမာရေးတင်မာနေပြီးကာတာနိုင်ငံကိုတန်ခတ်အရေးယူတာတွေချထားတဲ့ကိစ္စဖြစ်ရှင်းရေးမှာကူဝေးနိုင်ငံကိုပြည်ထောင်နိုင်ငံကအားပေးထောက်ခံနေပါတယ်လို့ပြည်ထောင်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ဒါ့အပြင်ဒေသတွင်းကပြည်ထောင်ရဲ့မိတ်ဆွေနိုင်ငံတွေအားလုံးဟာအကြမ်းဖက်ဝါဒကိုဗန်ဒါငွေကြီးကူညီထောက်ပံ့နေတယ်ဆိုတော့ကိုလည်းပြည်ထောင်နိုင်ငံသားရေးဝန်ကြီး Boris Johnson ကအတိအမှတ်ပြုပြောဆိုပါတယ်။လက်ရှိတင်းမာနေတဲ့အခြေအနေဟာစီးရေးအရထိတိုက်တွေ့တဲ့အထိတော့ဖြစ်လာနိုင်ခြင်းမရှိဘူးလို့ဝန်ကြီး Johnson ကကူဝေးစီးတီးမှာစနေနေ့ကပြောပါတယ်။ကာတာနိုင်ငံဟာအစိုးရဝါဒီအုပ်စုတွေကိုအားပေးထောက်ခံနေတယ်လို့ဆိုဆွဲပြီးဆော်ဒီအာရေဗျ၊အာရဗ်စပေါ်များပြည်တော်စု၊အီဂျစ်နဲ့ဘာရိန်းနိုင်ငံတွေကဒီလအစောပိုင်းမှာကာတာနဲ့အဆက်အသွယ်ဖြတ်တောက်ခဲ့တာပါ။အဲ့ဒီဆိုဆွဲချက်တွေဟာမှားယွင်းပြီးပုတ်ခတ်စော်ကားတာပဲလို့ကာတာနိုင်ငံဘက်ကတုံ့ပြန်ပြောဆိုထားပါတယ်။
အကြမ်းဖက်အုပ်စုတရားစင်ကျော်ကိုပါကစ္စတန်နိုင်ငံကခိုးလုံလှုပ်ရှားခွင့်ပေးထားတယ်လို့ဆွဆွဲမှုတွေထွက်ပေါ်နေခြင်းမှာပဲအကြမ်းဖက်မှုတိုက်ဖျက်ရေးမှာတစ်ချိန်ကအမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ပါကစ္စတန်ဟာအမေရိကန်အစိုးရနဲ့ပုံမိုးဝေးကွာလာနေပြီးတရုတ်နဲ့ရုရှားတို့ဘက်ကိုပိုပြီးနှီးကပ်လာနေပါတယ်ပါကစ္စတန်ဟာအိန္ဒိယနဲ့ပတ်သက်လို့စိုးရိမ်စိတ်ကြီးမားတဲ့အချက်ကိုတရုတ်နဲ့ရုရှားတို့ကအခွင့်ကောင်းယူနေတာဖြစ်ပါတယ်တစ်ဖက်မှာသမ္မတဒေါ်နယ်ထရန့်ကလည်းအဲ့ဒီဒေသတွင်းမှာအမေရိကန်ဩဇာလွှမ်းမိုးနိုင်မဲ့နိုင်ငံသားဤမူဝါဒအသည့်ဖော်ဆောင်ရေးကိုပြင်ဆင်နေတာပါ။နေစာပြကြော်တိုက်ခိုက်မှုတွေလုပ်နိုင်မှုအတွက်အိန္ဒိယနဲ့အာဖဂန်တို့ဟာသူတို့နေမျိုးတွေကိုအကြမ်းဖက်သမားတွေအသုံးပြုနိုင်အောင်ခွင့်ပြုထားတယ်လို့ပါကစ္စတန်ဘက်ကမကြာခဏဆွဆွဲခဲ့တာပါ။ဒီလိုဆွဆွဲခံရတဲ့နှစ်နိုင်ငံစလုံးကလည်းပါကစ္စတန်ကိုအလားတူဆွဆွဲမှုတွေပြန်လုပ်ခဲ့ပါတယ်။အမေရိကန်ကသတ်မှတ်ထားတဲ့အကြမ်းဖက်အဖွဲ့60လောက်ထဲက73ဘွဲ့ဟာပါကစ္စတန်အခြေစိုက်ဖြစ်ကြပြီးအဲ့ဒီတဲကအများစုဟာပါကစ္စတန်အာဖဂန်နေစာမှာလှုပ်ရှားနေတာပါ။ပါကစ္စတန်ကိုအကြမ်းဖက်ဝါဒအားပေးတဲ့နိုင်ငံတစ်ခုဖြစ်သတ်မှတ်နိုင်ရေးဥပဒေပြဋ္ဌာန်းပေးဖို့အမေရိကန်လွှတ်တော်အမတ်နှစ်ဦးကပြီးခဲ့တဲ့စက်တင်ဘာလတည်းမှာကြိုးပမ်းခဲ့ကြပါတယ
်။ View American Sun မနေ့ထက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 935စိုင်းဒိုမီတာ40 kHz 4033ညစိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေတနုနေမနေ့ဖက်တဲ့မြောက်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမှာလူသမားဥပဒေတည်ပြဋ္ဌာန်းပြီးကြတဲ့ကဆိုရင်ထခရဲမဲဆောက်နေဆက်စစ်ရေးကိကနေပြန်ပို့လိုက်တဲ့မြန်မာရွှေပြောင်းလူသမားအရေးအတွက်300ရောရှိသွားပြီလို့ထိုင်းလူမှုကြီးကြပ်ရေးအကြီးအကဲရာရှိသူကိုကိုးကားပြီးတော့ထိုင်းနိုင်ငံထုတ်တနေ့ရှင်းသတင်းစာမှာဒီကနေ့ရေးထားပါတယ်။ဥပဒေတည်အရလိုအပ်ချက်တွေနဲ့ကန့်ညီအောင်အထောက်အထားတွေရယူဖို့အတွက်မြန်မာလူသမားတွေနေရက်ပြန်သွားနေကြတယ်လို့ထိုင်းလူမှုကြီးကြပ်ရေးတပ်ဖွဲ့အကြီးအကဲရဲဘော်မူကြီးမန်ဝတ္တနာပရတိပ်ကမနေ့ကပြောခဲ့တာပါဒီတော့တင်းမှာပဲဥပဒေတည်ကြောင့်ဖြစ်လာတဲ့ပြဿနာတွေကိုဖြေရှင်းဖို့ထိုင်းမြန်မာပူးတဲ့ကော်မတီတရက်ဖွဲ့စည်းသဘောတူထားပါတယ်ထိုင်းလူသမားရေးရာဝန်ကြီးဘိုချုပ်ကြီးစရိချိုင်းဒစ်စတော့ကိုဟာတောက်ကြနေကနေပြည်တော်ကိုသွားပြီးမြန်မာလူသမားရေးရာဝန်ကြီးဦးသိန်းစွေနဲ့တွေ့ဆုံဆွေးနွေးပါတယ်ဥပဒေအသစ်ဟာဇွန်လ23ရက်နေ့မှာစပြီးအသက်ဝင်လာဖြစ်ပေမဲ့အကောင့်တွေဖော်ရကို6လဆိုင်းငံ့ထားပြီးတော့အဲ့ဒီကာလအတွင်းပေါ်ပေါက်လာနိုင်ခြေရှိတဲ့ပြဿနာတွေကိုဖြေရှင်းရေးပူးတွဲကော်မတီတရထူထောင်ဖို့ထိုင်းဘက်ကအဆိုပြုတင်ပြခဲ့တာပါဒီအဆိုပြုချက်ကိုမြန်မာဘက်ကသဘောတူခဲ့ပြီးဒီသတင်းကိုမြန်မာလူသမားတွေသိအောင်ဖြန့်ပေးဖို့နဲ့အလုတ်ခန့်နဲ့ကွန်ထရက်စာချုပ်တွေမှာမြန်မာလူသမားတွေကိုမျက်မျှတက်တာဖြစ်အောင်လုပ်ပေးဖို့ထိုင်းဘက်ကိုမြန်မာဘက်ကပန်ကြားခဲ့တယ်လို့စနေနေ့ Bangkok Post သတင်းတပုတ်မှာလည်းဖော်ပြထားပါတယ်
တမန်တော်ကာကွယ်ရေးဦးစီးချုပ်ဂူဂျုံမင်းမင်းအောင်လိုင်ဦးဆောင်တဲ့မြန်မာကုစားလေအဖွဲ့ဟာရှင်းရကြားတရားဝင်လဲပတ်ဖို့အတွက်စနေနေ့ကအိန္ဒိယနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ဂူဂျုံမင်းမင်းအောင်လိုင်ဟာအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကာကွယ်ရေးဝန်ကြီးချုပ်အာရန်ဂျေဒလီအမျိုးသားလူညုံရေးအကြံပေးအာဂျစ်ဒူဘတ်တို့နဲ့ဇူလိုင်14ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ဂူဂျုံမင်းမင်းအောင်လိုင်နဲ့အဖွဲ့ဟာအိန္ဒိယကထိပ်တန်းခေါင်းဆောင်တွေနဲ့အဲ့လိုတွေ့ဆုံတာအပြင်စစ်ဘက်ဆိုင်ရာဌာနတွေကိုလည်းတွားရောက်လဲပတ်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံအရှိမျောက်ဘက်ဒေသကစစ်ကင်ပြည်နယ်ဘူတန်နိုင်ငံနဲ့တိဘက်ဆတဲ့သုံးဘွေဆိုင်ဒေသမှာအိန္ဒိယနဲ့တရုတ်တပ်ဖွဲ့တွေထိတ်တိုက်ရင်ဆိုင်ပြီးတင်းမာမှုတွေဖြစ်ပေါ်နေတဲ့အချိန်မှာအိန္ဒိယနိုင်ငံကိုရောက်လာတဲ့ဗိုလ်ချုပ်မင်းမင်းအောင်လိုင်ကိုအိန္ဒိယအစိုးရကကြီးကြပ်ခမ်းနားစွာကြိုဆိုဖို့ပြင်ဆင်ထားကြောင်းအိန္ဒိယလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါ့အပြင်တစ်ဖက်မှာတရုတ်အစိုးရကမဟာဗျူဟာမြောက်ခေတ်သစ်ပိုးလမ်းမစီမံကိန်းတည်ဆောက်ဖို့ပြင်ဆင်နေတာကြောင့်အဲ့ဒီအစီအစဉ်ကိုတံပြန်ဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်မူဒီရဲ့ Act East လို့ခေါ်တဲ့အရှိအာရှနဲ့ပူးပေါင်းဆောင်ရွက်ရေး policy အရအာဆီယံနိုင်ငံတွေနဲ့ပုံမူပူးပေါင်းဆောင်ရွက်တဲ့အနေနဲ့အိန္ဒိယအစိုးရကမြန်မာစစ်တပ်ကိုစီးရီးယားအကူအညီတွေတိုးမြှင့်ပေးသွားဖို့လိုလားနေတာလည်းဖြစ်ပါတယ်။အိန္ဒိယရေတပ်သင်္ဘောတွေမကြာခဏမြန်မာစစ်ကမ်းတွေကိုတွားရောက်စိုက်ကပ်နေတယ်လို့ပဲကီလိုမီတာ 1600 ကျော်ရှည်လျားတဲ့နှစ်နိုင်ငံနယ်စပ်ဒေသမှာလှုပ်ရှားနေကြတဲ့လက်နက်ကင်အဖွဲ့အစည်းတွေကိုဖိအားပေးနိုင်ရေးအတွက်လည်းအိန္ဒိယမြန်မာစစ်တပ်ပူးပေါင်းဆောင်ရွက်နေတာပါ။ဗိုလ်ချုပ်မင်းမင်းအောင်လိုင်ဟာ2015ဇူလိုင်လကအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ပြီးဝန်ကြီးချုပ်မူဒီနဲ့တွေ့ဆုံခဲ့ပါတယ်
။အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာစစ်သား23ဦးထဲမှနေတည်ဆုံခဲ့ရတဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစိုးရအဖွဲ့ကကြေညာပါတယ်။တောက်ချာနေနောက်ပိုင်းကသူတို့ဖွဲ့ရဲ့ website မှာတင်ထားတဲ့ထုတ်ပြန်ချက်တခုမှာ IS အဖွဲ့ကအဲ့လိုပြောထားတာပါ။ဆိုင်းနိုင်ကျွန်းဆွယ်မြောက်ပိုင်းကစစ်တပ်စစ်ဆေးရေးဂိတ်တခုကိုတောက်ချာနေအစောပိုင်းကကားဘုံးနဲ့အထီးကံဖောက်ခွဲခဲ့တယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါတယ်။ရာဖာနေဇမျိုးမျိုးကအဲ့ဒီဖြစ်ရမှာအတီကံကားပုံခွဲပြီးတဲ့နောက်ညနေဖုံးဆွထားတဲ့စစ်သွေးကြွဒါဇင်ပေါင်းများစွာကားတွေပေါ်ကနေဆင်းလာပြီး အနားမှာရှိနေတဲ့စစ်သားအယောက်60ကိုစစ်တပ်နဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်တာလို့လူမျိုးရေးတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုကျော်သွားချိန်မှာစစ်စေးကိတ်ကလက်နက်တွေနဲ့ခရမ်းမီကြောက်တွေကိုယူပြီးစစ်သွေးကြော်တွေထွက်ပြေးသွားကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်အပြန်အလှန်ပြစ်ခတ်မှုအတွင်းစစ်သွေးကြော်တချို့တည်ဆုံးပြီးတော့သူတို့စီးလာတဲ့ကားတချို့ကိုလည်းခြံထားခဲ့ကြပါတယ်တောက်ကြနေတိုက်ခိုက်မှုဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းစစ်တပ်ကိုတိုက်ခိုက်မှုတွေထဲမှာအသေးပြောက်အများဆုံးတိုက်ခိုက်မှုအဖြစ်သတ်မှတ်ထားပါတယ
်အင်ဒိုနီးရှားနိုင်ငံမှာသမီးကြီးစားတွေကြားလက်မထက်ခင်ချိန်မတွေ့ကြဖို့လှုံ့ဆော်တဲ့လှုံ့ရှားမှုတစ်ခုလူမှုကွန်ရက်မီဒီယာတွေပေါ်မှာကစ်စားနေပါတယ်ဒီလှုံ့ဆော်မှုကိုအသက်26နှစ်အရွယ်စာရေးဆရာလာအိုဒဲမူနာဖာကလွန်ခဲ့တဲ့နှစ်နှစ်ကစတင်လှုံ့ဆော်ခဲ့တာဖြစ်ပြီးအင်ဒိုနီးရှားလူငယ်တွေအနေနဲ့ချိန်တွေ့တဲ့အဆင့်ကိုကြော်ပြီးတခါလေအိမ်အောင်ပြုကြဖို့သူကတိုက်တွန်းပါတယ်အစ္စလာမ်ယဉ်ကျေးမှုထွန်းကားတဲ့အင်ဒိုနီးရှားနိုင်ငံမှာဒီလှုံ့ဆော်မှုအဖွဲ့ကတင်တဲ့ post ကိုလူကြိုက်များပုံရပါတယ် Facebook မှာ like လုပ်သူ2သိန်းကျော်ရှိပြီး Instagram မှာလည်းစောင့်ကြည့်ပရိသတ် follower 3သိန်းကျော်ရှိပါတယ်လူငယ်မျိုးဆက်တွေဟာကံကြမ္မာဇိုးကိုကြုံရမဲ့ချင်းတွေ့တဲ့ယဉ်ကျေးမှုရဲ့တားကောင်တွေဖြစ်သွားမှကိုသူ့အနေနဲ့စိုးရိမ်လာကြောင့်ဒီလှုံ့ဆော်မှုကိုစခဲ့ရတာဖြစ်တယ်လို့စာရေးဆရာမူနာဖာကပြောပါတယ်တမီးကြီးသားချင်းတွေ့တာဟာတခဏတာခံစားမှုတွေ့တာဖြစ်ပြီးငွေကုန်လူအချင်းကုန်လူပန်းလဲဖြစ်ရတယ်လို့ဆိုပါတယ်ချင်းတွေ့တာကိုစန့်ကျင်တဲ့လှုပ်ရှားမှုကြီးထွားလာတဲ့ချိန်နဲ့မှာပဲအလေရန်ကျောင်းသူကျောင်းသားနှစ်ဦးအိမ်အောင်ပြုသွားတဲ့တည်င်းနဲ့အသက်16နှစ်အရွယ်ကောင်လေးနဲ့အသက်81နှစ်အရွယ်အမျိုးသမီးတို့ယူလိုက်တဲ့တည်င်းတွေကလည်းဆူမာဒရာကျွန်းမှာပေါ်ထွက်လာပါတယ်ဒီတည်င်းကဟိုလေးစကြောဖြစ်ပြီးအသက်မပြည့်သေးတဲ့ကလေးတွေအိမ်အောင်ပြုတဲ့ပြဿနာဟာအင်ဒိုနီးရှားမှာအတော်ကြီးမားလာမဲ့အခြေအနေမှာရှိနေပါတယ်
တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါအခုကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မြန်မာပြည်ခရီးစဉ်အကျိုးသုံးသပ်ချက်တွေကိုနားဆင်ရပါမယ်ရှင်ရှေ့သတင်းဘက်အတွင်းရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့ခီးစဉ်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့သတိပေးထုတ်ပြန်ချက်ဟာဂုဏ်သိက္ခာမဲ့တဲ့လောက်ရဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကဝေဖန်လိုက်ပါတယ်။မြန်မာအစိုးရကသူတို့ဝင်ခွင့်ပြုမထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့လုတ်ပိုင်ခွင့်တာဝန်နဲ့ပတ်သက်မှုမရှိသေးဘူးရန်ဟီလီကိုကြိုတင်သတိပေးထားတဲ့အကြောင်းဇူလိုင်လ9ရက်နေ့ကထုတ်ပြန်ကြေညာခဲ့တာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။အဲ့ဒီကြေညာချက်မှာဇူလိုင်လ10ရက်နေ့ကနေ21ရက်နေ့ထိကြာမြင့်မဲ့မြန်မာနိုင်ငံခီးစဉ်အတွင်းရန်ဟီလီအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့လုပ်ငန်းပိုင်းအရာရောရှက်မှုမရှိသေးဘူးမြန်မာအစိုးရကသတိပေးထားတာဖြစ်ပါတယ်။ဒါကိုကြည့်ရင်ကုလသမဂ္ဂအပေါ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရကင်တွေပုံဟာအရင်စစ်အစိုးရတွေလက်ထက်ကအတိုင်းပဲဖြစ်နေပြီးအလွန်စိတ်ပျက်စရာကောင်းကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
် It's really absurd even just stupid for the government to make a statement like
အခုလိုမျိုးကြေညာချက်ထုတ်ပြန်ရတာဟာအစိုးရအတွက်မိုင်မဲတဲ့လုပ်ရက်ဖြစ်ပြီးစိတ်ပျက်စရာလည်းကောင်းပါတယ်ပါကြောင်လဲဆိုတဲ့ရန်ဟီလီရဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ကအခြေအနေတွေပါဝင်မှာဖြစ်ပါတယ်။သူ့ကိုလူ့အခွင့်အရေးကောင်စီကတာဝန်ပေးထားတဲ့အတိုင်းရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုမဖြစ်မနေထည့်သွင်းဖော်ပြရမှာဖြစ်ပါတယ်။အဲ့ဒီကသတင်းအချက်လက်တွေကိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကယူသုံးမှာဖြစ်ပါတယ်။ဒီတော့အစိုးရကြေညာချက်ဟာဘာအတိတ်ပဲမှမရှိပဲသူ့ရဲ့လှည့်လည်ရှုမှုနဲ့တိတ်ခါမင်းမှုကိုသာဖော်ပြနေပါတယ်။
ဒါပြင်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့လုပ်ပိုင်ခွင့်မှာမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေရှိတဲ့နေရာအလုံးကိုတွားရောက်စုံစမ်းကြည့်ရှုခွင့်ရှိတယ်လို့ Brett Adams ကပြောပါရယ်။တစ်ဖက်မှာတော့မြန်မာအစိုးရဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Filippo Grandi ကိုပြည်ခဲ့တဲ့သတင်းပတ်အတွင်းကရခိုင်ပြည်နယ်ကိုတွားရောက်ကြည့်ရှုခွင့်ပြုခဲ့ပါရယ်။ဒါနဲ့ပတ်သက်လို့ Brett Adams ရဲ့အမြင်ကတော့
It's good that they allowed the High Commissioner to visit, but they're ignoring his recommendations.
အခုလိုကုလသမဂ္ဂမဟာမင်းကြီးကိုလာခွင့်ပြုတာဟာကောင်းတဲ့လုပ်ရဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဟာမဟာမင်းကြီးရဲ့အဆိုပြုတင်ပြချက်တွေကိုမသိကြိုးကြုံပြုထားပါတယ်။သူ့ရဲ့အဆိုပြုချက်ထဲမှာနိုင်ငံသားဖြစ်ခွင့်ကိစ္စပါပါတယ်။ရခိုင်ပြည်တွင်းကထိန်းသိမ်းရေးစခန်းတွေလို့ပြောနိုင်တဲ့ဒုက္ခသည်စခန်းတွေနဲ့ပတ်သက်တဲ့အခြေအနေတွေကို UNHCR အပါအဝင်အခြား UN agency တွေနဲ့နိုင်ငံကအစိုးရတွေဟာနှစ်ပေါင်းများစွာကတည်းကတိလာခဲ့ကြတာဖြစ်ပါတယ်။မကြသေးခင်ကပဲစခန်းတွေကနေအပြင်ကိုထွက်လာတဲ့ရိုဟင်ဂျာတယောက်အကြမ်းဖက်တိုက်ခတ်ခံရပြီးအသက်ခံရတာကိုသူတို့တွေ့မြင်ခဲ့ကြပါတယ်။
2012ခုနှစ်နဲ့16ခုနှစ်တွင်မှာအကြမ်းဖက်ကျူးလွန်ခဲ့သူတွေကိုအခုချိန်ထိအစိုးရဟာအပြစ်ပေးအရေးယူတာမျိုးမပြုလုပ်ဘဲအကြမ်းဖက်ခံရတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပဲသူတို့နေရဲ့ရင်းတွေကနေအတင်းအဓမ္မဒုက္ခသည်စခန်းတွေထဲပို့ဆောင်ပြီးထိန်းသိမ်းထားတာဖြစ်ကြောင်း Brad Adams ကပြောပါတယ်။ဒီအခြေအနေတွေကိုဒွန်ဆန်ဆူတီဦးဆောင်တဲ့အစိုးရကပြောင်းလဲပေးဖို့လိုအပ်နေတယ်လို့ဆိုပါတယ်။၆ချိန်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းရဟီးလီဟာရခိုင်ရှမ်းနဲ့ကရင်ပြည်နယ်တွေကို12ရက်ကြာတွားရောက်စုံစမ်းကြည့်ရှုမှာဖြစ်ပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့ရဟီးလီရဲ့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာမြန်မာနိုင်ငံရဲ့နေရာအတော်များများမှာလုံခြုံရေးတိုးမြှင့်ချထားကြောင်းသိရပြီးဒါဟာလူခွင့်ရေးအခြေအနေအတွက်အထူးစိုးရိမ်စရာဖြစ်တယ်လို့ရဟီးလီကပြောပါတယ်။ပြီးခဲ့တဲ့နောက်ဆုံးခီးစဉ်အတွင်းကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာအစိုးရကလုံခြုံရေးအခြေအနေကြောင့်သူ့ကိုကန့်သတ်ခဲ့တဲ့အတွက်အခုဒီချိန်မှာတော့အစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းရဟီးလီကဆိုပါတယ်။ဒါ့အပြင်အခုတစ်ခေါက်မှာစီးပွားရေးလုပ်ငန်းစက်မှုလက်မှုဇုံတွေနဲ့ပတ်သက်ပြီးဒေသခံတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတော့အခြားနေရာဒေသတွေကိုလည်းရဟီးလီကတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။အခုခီးစဉ်ကတွေ့ရှိချက်တွေကိုအောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာရဟီးလီကအစီရင်ခံတင်ပြမှာဖြစ်ပါတယ်ရှင
်။မန်အင်တန်နိုင်ပြပြသွားတာပါရှင်။ VOA American တာရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးတော့နာဆင်ကြရပါမယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းထောက်ပတ်မှုရခဲ့တဲ့ကြေးရွာတချို့မှာလူမှုစီးပွားရေးအခြေအနေပြောင်းလဲလာပုံကိုအစီရင်ခံစာထုတ်ပြန်ထားပါတယ်။ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။မြမကြီးလက်မှာလူမှုစီးပွားရေးပြောင်းလဲလာပုံကိုကမ္ဘာ့ဘာအုပ်စုနဲ့ပညာအလင်းပွင့်မြမသုတေသနအဖွဲ့တို့ဖူးတွဲရေးသားထားတဲ့အစီရင်ခံစာတစ်စောင်မနစ်ကထွက်လာပါတယ်။ငားချိန်မြောက်နေလေသုတေသနလို့ဆိုပါတယ်။မကွေးမန္တလေးဧရာဝတီချင်းရခိုင်ရှမ်းစတဲ့တိုင်းနဲ့ပြည်နယ်ကကျေးရွာ54ရွာမှာသုတေသနလုပ်ပြီးရေးသားထားတာပါပဲ။သုံးနှစ်အတွင်းပြောင်းလဲလာပုံကိုလေ့လာတင်ပြထားပါတယ်။တိုးတက်ပြောင်းလဲလာတဲ့နေရာရှိသလိုဆင်းရဲတွေကမတက်နိုင်တဲ့ဒေသတွေလည်းရှိနေပါသေးတယ်။အလုတမမရနိုင်တာကလည်းပြဿနာဖြစ်ပါလေ။ရွာသူရွာသားတွေဟာအတိုးတက်တာစွာငွေချေးနိုင်တဲ့အခြေအနေရောက်လာပါတယ်။အစိုးရကပေးမဲ့ဝန်ဆောင်လုပ်ငန်းကိုမျှော်လင့်နေကြပြီးမျှော်လင့်တယ်လို့ဖြစ်မလာရင်ဆန္ဒပြဖို့အဆင်သင့်မယ်လို့ဆိုပါတယ်။အလွယ်တကူငွေချေးနိုင်အောင်မြမလေယာဉ်လုပ်ငန်းဖွံ့ဖြိုးရေးဘဏ်ကစီစဉ်တာဟာတောင်တူလယ်သမားကိုအကျိုးရှိစေပါတယ်။ဒါပေမဲ့မြေယာမတ်ပုံနေရှိသူကလူသားပေးနေတာမို့ချမ်းသာတဲ့လေသမားကြီးတွေကရှင်းကားသလိုဖြစ်နေပြီးမိယာမဲ့တွေနဲ့လူငယ်တွေနဲ့အမျိုးသမီးတွေဟာချင်းငွေရစရာအတွက်အခက်အခဲကြုံနေရဆဲဖြစ်ပါတယ်တဲ့
2012မှာပြဋ္ဌာန်းတဲ့ရက်ွက်နဲ့ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေအကောင်အထည်ဖော်ချိန်ကစပြီးကြေးရွာအဆင့်အုပ်ချုပ်ရေးမှာလုပ်ပိုင်ခွင့်တွေပြောင်းလဲသွားပါတယ်ရွေးကောက်ပွဲလုပ်တဲ့ကြေးရွာအုပ်စုအားလုံးမှာရခိုင်အုတ်ချုပ်ရေးမူဟောင်းတဝက်နီးပါးကိုဖယ်ရှားလိုက်တာတွေ့ရပါတယ်။ဒီလိုအုတ်ချုပ်ရေးမှာအပြောင်းအလဲရှိလာပေမဲ့ကြေးရွာ80ရာခိုင်နှုန်းမှာလူမှုဆက်ဆံရေးကောင်းမွန်တာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လူမှုစီးပွားရေးအဆင့်အတန်းနှိပ်ကျသူတွေဟာကြေးရွာလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နိုင်ဖို့အဟန့်အတားရှိနေစေဖြစ်ပါတယ်။ကြေးရွာပြင်ပကစီးပွားရေးလုပ်ငန်းကိုအားထားလာကြပြီးရွှေပြောင်းလုပ်ကိုင်မှုတွေများပြားလာတာမို့လူမှုရေးသွေးစည်းမှုအားနည်းလာပုံကိုလည်းထောက်ပြပါရယ်ကြေးရွာအုပ်ချုပ်ရေးမှုဩဇာအာဏာကြာဆင်းလာတဲ့အတွက်စူပေါင်းလုပ်ငန်းကိုလှုံ့ဆော်ဆောင်ရွက်ရမှာအခက်အခဲဖြစ်နေတဲ့ကြေးရွာတွေရှိလာတယ်လို့ဆိုပါရယ
်ကြေးရွာအဆင့်အခြားအဖွဲ့အစည်းတွေမှာလည်းအကန့်အသတ်နဲ့ပြောင်းလဲလာပါတယ်အခုဖွဲ့စည်းလိုက်တဲ့ကြေးရွာအထောက်အကူပြုကော်မတီဟာရွာတိုင်းမှာရှိတာမဟုတ်ပါဘူးရှိတဲ့ရွာမှာလည်းတိတ်ဩဇာရှိတာမဟုတ်ပါဘူးNGO အဖွဲ့အစည်းဦးဆောင်တဲ့ကျေးလက်ဖွံ့ဖြိုးရေးကော်မတီဟာစီမံကိန်းတို့ကဦးစားပေးဆောင်ရွက်ပြီးကျေးရွာတစ်ခုလုံးကိုအုပ်ချုပ်ဖို့ကိစ္စမှာတော့ထိရောက်မှုမရှိဘဲဖြစ်နေပါလေ။ကျေးရွာရမီရဖွဲ့အဖွဲ့တွေဩဇာတိတ်ကမှကြာဆင်းလာတာတွေ့ရတယ်ဆိုပေမဲ့ရှေးကရှိခဲ့တဲ့လူမှုရေးနဲ့ဘာသာရေးအဖွဲ့အစည်းတွေကတော့အပြောင်းအလဲမရှိတာများပါတယ်။အမျိုးသမီးကိုနေရာပေးတဲ့စီမံကိန်းမှာတော့အမျိုးသမီးပါဝင်လုပ်ကိုင်ဖို့ခက်ခဲနေတာတွေ့ရပါတယ်။
ဒီလက်အတိုင်းဝိုင်းဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုသ through Bada, Sumja B, Loka and Ye Dwe, Neba Nido Melu Subare. To the Nan Luni Zin Kalama, Chia Pinya Ye, Chiga Sao One, Ching We, Suyaga, Titi Dada, Dobe Vare. Tagale, Yaga, Tonsuram Hope, Ateka, Sumja B, Chama Bira Pibare. Jila Sanya, Sumja Chadigo, Mune Sima, Chama Jara Miaramo, Jila Buane, Kinkwani Vare. Mune Pumyo Ye, a Tauku Bu Comedy Ha. ဒေသခံပြည်သူအကျိုးစီးပွားကိုကိုစားပြုရမှာဖြစ်ပေမဲ့ကော်မတီဝင်တွေဟာမြို့နယ်နီးကပ်စွာနေထိုင်တဲ့ဒေသခံထိပ်ပိုင်းလွှာတွေဖြစ်နေပါတယ်အစိုးရဝန်ဆောင်မှုကိုမကျေနပ်တဲ့အခါနိုင်ငံရေးပါတီနဲ့တက်ကြွလှုပ်ရှားသူတွေကရွာသားတွေဘက်ကကူညီပါတယ်တုတ်တဲ့သမားလုပ်တဲ့ဂျေးရွာတွေအားလုံးဟာ လူရှင်အဖွဲ့ရဲ့ထောက်ပံ့မှုကိုရရှိကြပါတယ်ဒီရံပုံငွေအဖွဲ့မှာလဲနိုင်ငံခြားအဖွဲ့အစည်း73ဦးပါဝင်ပါတယ်ဒီရံပုံငွေအဖွဲ့ကထောက်ပံ့တဲ့အကူအညီအပြင်အခြားအလူရှင်တွေရဲ့အကူအညီကိုလဲရတဲ့နေရာဟာချင်းပြင်းနေဖြစ်ပါတယ်ဂျင်းနဲ့ဖွံ့ဖြိုးရေးကော်မတီတွေဟာစီမံကိန်းပြည်တာနဲ့ပြက်ပြက်သွားကြတာများတဲ့အတွက်ဂျင်းနဲ့ဖွံ့ဖြိုးတိုးတက်ရေးမှာ အလူရှင်စီမံကိန်းတွေဘယ်လောက်ကူညီခဲ့တယ်ဆိုတာအနည်းငယ်လောက်သာသိနိုင်ပါတယ်။လက်ရှိခြေတဲ့အုပ်ချုပ်ရေးစနစ်အရာခြေရွာတွေဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးမှာတက်ကြွစွာပါဝင်ခြင်းမရှိသေးဘူးလို့ဆိုပါတယ်။ခြေရွာကိုပြောရေးဆိုခွင့်နဲ့လုပ်ပိုင်ခွင့်ပေးနိုင်တဲ့အုပ်ချုပ်ရေးစနစ်ကိုကျင့်သုံးနိုင်ဖို့အတွက်လက်ရှိစည်းကမ်းနည်းလမ်းကိုသုံးသပ်ပြီးပြင်ဆင်ဖို့လိုပ
ကျေးဇူးတင်ပါတယ်ကျေးဇူးပွင့်မျိုးရေးကိုမြို့နယ်ကမလုံနိုင်တဲ့အတွက်ဖွံ့ဖြိုးရေးအခွင့်အရေးကိုကျေးဇူးနဲ့မြို့နယ်ဆက်သွယ်လုပ်ခံရမယ်လို့ကမ္ဘာပအောက်စုနဲ့ပညာအလင်းပွင့်မြန်မာတုတ္တိနာအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်ကိုကြာသာပရိနိညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချထားတဲ့အမေရိကန်စတိုင်အီရန်အတုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
Dibrimba, English American style gandama, Myanmar, Nangai Lokama, don't know nire, idiom atong chogo, timbia bimamu, but mauzo.
To throw cold water.
Good timbia bima pipare, salung banga, T-O-T-H-R-O-W, to throw ga, pieta, yesu in peta, C-O-L-D, cold ga, era, W-A-T-E-R, water ga, yesu ro. သူတို့ကလည်းတရက်ဒီပဲကတော့ရေအင်းနဲ့ပက်တာဖြစ်ပါတယ်။တခုခုအပေါ်ရေအင်းနဲ့ပက်လိုက်တဲ့ဆိုရင်အေးသွားစေသလိုအီဒီယမ်အတိပဲကလည်းစိတ်ဝင်စားမှုစိတ်အားထက်သန်မှုစိတ်ဓာတ်တက်ကြွမှုကိုအာမပေးတာဘဝင်မကျဖြစ်တာဝေဖန်တာသဘောမကျဖြစ်တာဝိုင်းဝန်းပံ့ပိုးခြင်းမရှိတဲ့အတွက်သွေးအေးသွားစေတာကိုရည်ညွှန်းတာဖြစ်ပါတယ်။ဒီတော့မကြသေးမီကမြောက်ကိုရီးယားက ไต่ชิ้นปิดเป็ดทิ้งต้งจีโกปิดลุไล่มาดีดงเนี่ยฮะอเมริกันเนี่ยอลาสก้าปีเนี่ยอธิอควาเวย่างไหนเนี่ยด้วยจังเลยอเมริกันก็อกุละซัมก็ลุงจูอิงกองซีมาอะเยบ่ซีเวเวคุยูซีปีเมียวโกเรียบ่ที่ยอกๆอะเยอยู่บ่อาเตตยอตั้งสู่ยามาราชเนี่ยติยุโดก็อาเตตยอไม่ชิละจ้าได้ด้วยจังเลยวอชิงตัน Post
John threw cold water on his wife's plan to build a house. John threw cold water on his wife's plan to build a house. To hold someone's hand.
T-O-T-H-O-L-D, to hold ga, kaina, S-O-M-E-O-N-E, apostrophe S, someone's ga, to udiao ye, HEND HAND ကလက်ဆိုတော့စကူခွန်ရဲ့တရက်ဒီပဲကတော့လူတူတယောက်ရဲ့လက်ကိုကင်ထားတာဖြစ်ပါတယ်လူတူအင်းနဲ့တခုခုဖြစ်မှဆိုလို့လက်တွဲကင်ထားရတဲ့သဘောပဲဖြစ်ပါတယ်ဒါကြောင့် EDM ဆိုတဲ့ device ဒီပဲကတော့တခုခုနဲ့ပတ်သက်လို့သင်ပေးရမှာအခြေခံအသေးစိတ်ကစလို့စိတ်ရှိရှိထားပြီး view တစ်စိုက်လိုက်လုပ်ပေးတာမျိုးဖြစ်ပါတယ်အားလုံးအဆစရရကိုဖေးဖေးမမလိုက်လုပ်တာမျိုးအမြဲအားကိုးအားထားနေရတဲ့သဘောမျိုးကိုလည်းဆိုလိုတာဖြစ်ပါတယ်ဒီတုံးနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟီလီကပယ်ထိန်တုံးပြစ်လွတ်တဲ့မြောက်ကိုရီးယားကိုဆုံးမမယ့်အစားတရုတ်နဲ့ရုရှားတို့ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်ရဲ့လက်ကိုကင်ထားပြီးဖိဖိမမလုပ်နေတယ်ဆိုပြီး China and Russia holding the hands of North Korean leaders ဆိုပြီးတော့လုံခြုံရေးကောင်စီမှပြစ်တင်ဝေဖန်လိုက်တာကိုသတင်းကောင်းကြီးတွေကဖော်ပြခဲ့ကြတာဖြစ်ပါတယ်ဒီတုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Mary, I know you'll be fine. You don't need anyone holding your hand.
Mary, မင်းအဆင်ပြေမယ်ဆိုတာငါသိပါတယ်။ဘယ်သူ့ကိုမှမင်းအားကိုးဖို့မလိုပါဘူးလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Mary, I know you'll be fine. You don't need anyone holding your hand.
ခုနောက်ဆုံးတင်ပြပေးမှာကတော့
Draw a red line.line
ဖြစ်ပါတယ်ဆလုံးပေါင်းက draw draw ကဆွဲတာတားတာ ared a red line line a red line ကတော့မြင်းနီဆိုတော့စစထွန်ရဲ့တိုက်ရိုက်ဒီပဲကတော့မြင်းနီတကြောင်တားထားတာဖြစ်ပါတယ်အနီရောင်ဆိုတာအရေးကြီးတာအန်ဒီရရှိတာစသဖြင့်ကိုရည်ညွှန်းတဲ့အတိုင်းရင်းတားထားရမှာအနီရောင်နဲ့တားထားတယ်ဆိုရင်အဲ့ဒီမြင်းဟာအရေးကြီးပြီးတားထားတာကိုဖြတ်ရင်အန်ဒီရကြောက်ရောက်နိုင်တယ်ဆိုတာကိုရည်ညွှန်းတာလေးဖြစ်ပါတယ်။ဒီအုံကိုနိုင်ငံရေးနဲ့တန်တမာရေးလောကတွေမှာတင်စားသုံးလုံးကြတာတွေ့ရပြီးအထင်ရှားဆုံးကတော့1985ခုနှစ်ကထိုစဉ်အစ္စရေးနိုင်ငံသားဝင်ကြီးဟီဂယ်အာလန်ကအာရဗ်နိုင်ငံတွေထိပါလာရင်အစ္စရေးကတိခါမှမဟုတ်တဲ့အတိုင်းအတာကိုချပြခဲ့ရမှာ draw a red line ကိုသုံးခဲ့တယ်လို့ဆိုပါတယ်။ idiom ဆိုတဲ့သဘောဒီဘက်ကတော့လူတူဦးဒါမှမဟုတ်နိုင်ငံတကာနိုင်ငံတွေနဲ့တိခတ်နိုင်စွာကုန်တဲ့အခြေအနေဟာဘာဖြစ်တယ်ဆိုတာကိုသတ်မှတ်ရမှာ draw a red line ကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီနေ့တော့အနီရောင်မြင်းဟာသတ်မှတ်ထားတဲ့စီးသတ်မှတ်ထားတဲ့ဘုံကိုမကျော်ဖို့သတိပေးရလဲရောက်ပါတယ်။ဒီတုံးကိုမကြသေးမီကတရုတ်ပြည်မှာကြီးလက်အောက်ကိုဟောင်ကောင်ကျွန်းပြန်ရောက်လာတဲ့နှစ်နှစ်ဆဲပြည့်အထိမ့်မခန်းနာမှာတရုတ်သမ္မတရှီကျင်းပင်ကဒီမိုကရေစီတောင်းဆိုဆန္ဒပြနေတဲ့ဟောင်ကောင်မြို့ကန်တွေကိုတရုတ်ပြည်မှာကြီးလက်အောက်မှာဘယ်လိုနေရမလဲဘယ်လိုထိုင်ရမလဲခွင့်မပြုနိုင်တဲ့အချက်တွေကဘာတွေရှိတယ်ဆိုတာကိုချပြရမှာသတင်းမီဒီယာတွေက China's Z draws a red line in Hong Kong လို့ရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်ဒီတော့ ਨੇ ပတ်သက်လို့ George Rupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Hong Kong residents march to defend freedom as China's president draws a red line
နိုင်ငံရမည့်စီးနင်းပုံကိုကျုပ်သမရကချပြနေချိန်မှာပဲ Hong Kong မြို့ကန်တွေကလွတ်လပ်မှုကိုကာကွယ်ဖို့အတွက်ချီးတက်ဆန္ဒပြခဲ့ကြတယ်လို့ဒီပေရပါတယ်
Hong Kong residents march to defend freedom as China's president draws a red line. To throw cold water, to hold someone's hand, to draw a red line.
လို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မျိုးနာစင်ကြပါရှင
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာပါရှင်တော်တော်ရှင်တွေအနေနဲ့ VOE ကိုစာတိုက်ကတစဉ်ဝေဖန်ချန်ပေးစာတွေပေးပို့လို့ရရင် VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရှိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရက်တနင်္ဂနွေနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရမှာပါ။တရားမျှတမှုမရှိဒီမိုကရေစီမဆိုင်တဲ့ဥပဒေတွေမြန်မာနိုင်ငံမှာဘလောက်တောင်များနေသလဲဆိုတာကိုကိုအောင်လင်ဦးစီစဉ်ထုတ်လွှင့်တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းဖြစ်ပါတယ်ရှင
်။ရရှိမြတ်ခင်ဗျာမြန်မာသတင်းသမားတချို့ကိုမကြသေးရင်ကဖမ်းဆီးလိုက်ပြီးတော့နောက်မှာပဲသတင်းသမားတွေပေါ်အရေးယူလိုက်တဲ့ဥပဒေတွေရှိသင့်မသင့်မေခွန်းတွေလည်းတချောပြန်ထွက်ပေါ်လာပါတယ်ဒီမိုကရေစီမဆန်တဲ့ဥပဒေတွေခက်နဲ့မညီတဲ့ဥပဒေတွေမြန်မာနိုင်ငံမှာဘလောက်များများရှိနေသလဲဘယ်ဥပဒေကိုဖျက်သိမ်းဖို့ပြင်ဆင်ဖို့လိုနေသလဲဆိုတာကိုကျွန်တော်ဆွေးနွေးမှဖြစ်ပါတယ်အခုတော့ပင်နိုင်ဆွေးနွေးပြည်ပုံကိုလည်းလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဆွေးနွေးပွဲကိုဆက်မှာဖြစ်ပါတယ်ဒီတစ်ပတ်ထက်မြန်မာနိုင်ငံကိုရောက်လာတဲ့ဒီနော်ဝေးနိုင်ငံကြီးဝင်ကြီးနဲ့အတူသတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ပြောသွားတာလည်းရှိပါတယ်သတင်းသမားတွေအဖမ်းခံရတဲ့ကိစ္စနဲ့ဆက်နွယ်ပြီးပြောတဲ့နေရာမှာလက်ရှိတည်ဆဲဥပဒေတွေဟာတရားမျှတမှုရှိရလားဒီမိုကရေစီနဲ့ကန့်ညီမှုရှိရလားဆိုတာကိုကြည့်ရမယ်မတရားဘူးဒီမိုကရေစီနီးမကြဘူးဆိုရင်လွတ်တော်မှာလှုပ်ထုံလုံနည်းနဲ့အညီပြင်ရမယ်ဆိုပြီးပြောပါတယ်ဆိုတော့မြန်မာနိုင်ငံမှာပြင်ဖို့ပဲဖြစ်ဖြစ်ဖျက်ဖို့ပဲဖြစ်ဖြစ်လူနေဥပဒေဘာတွေဘလောက်တောင်ရှိနေတယ်ဆိုတာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအမျိုးသားလွတ်တော်ကိုယ်စားဦးအောင်သိန်းအရင်ဆုံးအချင်းယုံပြီးတော့ရှင်းပြပေးပါလားခင်ဗျာ
အဲကျွန်တော်တို့ရှိမှာတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဥပဒေကြမ်းကော်မတီနေနဲ့တော့ကျွန်တော်တို့ဖြစ်သိမ်းပြတဲ့အမှုတွေလည်းရှိပါတယ်။နောက်ပြီးတော့ပြင်ဆင်ရေးဆွဲနေတဲ့အဖြစ်မှလည်းရှိပါတယ်။အထူးအမှုတွေကြတော့ဥပမာအဖြစ်ကျွန်တော်တို့ဒီရက်ကြီးဥပဒေဆိုရင်လည်းကျွန်တော်တို့ပြန်ထမ်းပြီးပါပြီ။ဒါပေမဲ့လူထုလူကြီးမဆွတ်သေးလို့ဆိုတဲ့သဘောမျိုးနဲ့အဲမကျင့်သုံးသေးတယ်လို့ဖြစ်နေရအောင်ကျွန်တော်တို့တွေ့ရတာပေါ့လေနော်။ဆိုတော့ဥပဒေရဲ့သဘောသဘာဝကတော့လက်ရှိအော်ပေါ့ခင်ဗျာပြောညီတဲ့ပေါ်ပေါက်နေတဲ့ဥပဒေတွေကိုပြင်သင့်တာပြင်နေပေါ့ဖျက်သင့်တာဖျက်တယ်ဆိုတော့မူရောကျွန်တော်ဒီနေ့ရှင်းသုံးနေရပါပဲ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ပင်နယ်ဆွေးနွေးပေးမယ့်နောက်ထပ်ပုဂ္ဂိုလ်တူလည်းရှိပါတယ်။နိုင်ငံရေးကျင်းသားများကုညီဆက်ချောက်ရေးအသင်း APP ကအတွင်းရေးမှူးဦးတိတ်နယ်မှာဟိုဦးတိတ်နယ်ကိုမေးချင်တာကဦးတိတ်နယ်ကဒီနိုင်ငံရေးကျင်းသားတွေနဲ့ဆက်နွယ်ဒီနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်အဖမ်းဆီးရင်လည်းဟိုနှီးစပ်မှုရှိရဆိုတော့ဟိုကျွန်တော်ဒါကြောင့်လည်းမေးချင်တာပါ။ဆိုတော့အရင်တော့ဒီအရေးပေါ်စီမံမှုဥပဒေပုံမှန်9ညလို့905လို့ပုံမှန်18တို့ရနေဒီနိုင်ငံရေးလှုပ်ရှားတဲ့သူတွေကိုအရေးယူတာတွေကခက်စားပါတယ်။ဒါပေမဲ့လည်းဖြစ်တာတွေလည်းဖြစ်ပြင်တာတွေလည်းပြင်နေအခုနောက်ပိုင်းကျတော့ဒီဆက်သွယ်ဥပဒေပုံမှန်66ကားကြီးဒီနောက်ဆုံးဖမ်းခံရတဲ့တရင်သမားတွေကိုအရေးယူထားတဲ့ဒီမှာတရားစင်ပုံမှန်18တိတူကပို့ပြီးတော့ဟိုပေါ်ပြလာဖြစ်လာတဲ့ပုံရပါတယ်ဆိုတော့ဘလို့အမှုမျိုးတွေနဲ့အရေးယူခံရတယ်များနေလဲဘလို့ဥပဒေကပြင်မှုဖြစ်ဖို့အရေးကြီးလို့နေစလဲဟောကိုတိတ်နေ
ဟုတ်ကဲ့ဒီခြုံပြောရရင်တော့ကျွန်တော်တို့ပြည်သူတွေကိုအကာအွယ်မပေးတဲ့ဥပဒေလေးပြည်သူတွေကိုအကျိုးမပြုတဲ့ဥပဒေလေးဖိနှိပ်တဲ့ဥပဒေလေးမှန်တယ်များကတော့ကျွန်တော်တို့ဒီပြင်ဆင်တာလေးပယ်ထည့်တာလေးလောက်ရမှာသိကြပါတယ်ဆိုတော့အခုကျွန်တော်တို့အခုဒီပြီးခဲ့တဲ့ဟိုအပတ်ထဲမှာပဲဖြစ်လာတဲ့ဖြစ်နေစီဒါဆက်ကွတ်တင်ပေါ့နော်သူကဒီဆက်ကွတ်တင်နဲ့ဒီဖက်ကြီးထေးသေးလိုက်တယ်အဲ့လိုပဲဆက်ကွတ်တင်နဲ့ဖက်ကြီးထေးသေးထောင်ကျနေတဲ့လူတွေရှိတယ်အမှုရှင်ဆိုင်နေရတဲ့လူတွေရှိတယ်ဥမာ APS ရဲ့ဘုတ်ကော်မတီကော်မတီဆိုလို့ရှိရင်လည်းဒီလိုပဲဒါကဒုတို့ဆိုလို့ရှိရင်ဒီငင်းညာရေး process မှာလည်းပါနေတာဖြစ်တယ်လက်မှတ်ထိုးထားတဲ့ဒီ NCA ကိုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်တယောက်လည်းဖြစ်တယ်ဒါကြောင့်မှဒီစက်ကိုတင်တဲ့အခုတရားရင်ဆိုင်နေရတဲ့အခြေအနေမျိုးတွေရှိတယ်အခုမီဒီယာသမားတွေကိုထပ်ပြီးတော့ဟိုစက်ကိုတင်တဲ့ထပ်ပြီးတော့ဆွဲပြနေတော့ဆိုလိုတာကကျွန်တော်ကဟိုပြောချင်တာကအစုံလုံးကိုကျွန်တော်တို့ပြောရမှာဖြစ်ပါတယ်။ဥပမာဆိုရင်ဒီမီဒီယာသမား၃ယောက်ကပဲကျွန်တော်တို့ဒီလှုပ်ပေးရေးကိုအော်နေတဲ့ကိစ္စလေးကျွန်တော်တူတယ်ဆိုလို့ရှိရင်တော့ကျွန်တော်တမျိုးတော့ဖြစ်ပါတယ်။ဘာလို့ဆိုတော့အဖမ်းခံလာ6ယောက်ဖြစ်ပါတယ်။အတူတကွအဖမ်းခံလာ။နောက်တော့ပုံမှန်ဆက်ကွတ်တင်တဲ့အကောင်လုံးကိုဖမ်းရပါတယ်။ဒါဆိုကျွန်တော်တို့လွတ်မြောက်ရေးတောင်းဆိုတဲ့အခါမှာ
Facebook de email people tare poku le shi ba di de ma Facebook ka sa de chu a yin song paw pya chin ma le tu u ga lo e chaw so le account ba shin ma tu ga lo sit tak ka tadin thama ma phan ngin tadin media kaun si yu set twe ya me phan nyin lo phan pi ma tya wi ko lak kan taw phi tong ni ga democracy nai ngan taik kha cha de stout twa man nai ngo o chu yi man nai ga a nai chin ni ya bo du ma ma ta myin ye yin le democracy lou mni jan ne lo so bi tu ga lo ne ne dolar tin na tan ne yee da twe ya ba le naw tu ga lo psychic so le account ba shin ma 2008ချိန်ကဥပဒေပုံမှန်ထော်မြားစစ်တဲ့ပြည်သူတွေပေါ်ရေရှိကျွံပြုတ်လို့လည်းမဟာဗျူဟာကြကြရေးဆွဲထားတာဖြစ်တဲ့ကြောင့်အခုလောက်ဒီမိုကရေစီအပြောင်းလဲကာလမှာပြင်ဆင်မှုတင်မာပြီလို့ပဲမြင်ပါရခင်ဗျာဆိုပြီးသူကရေးပါရခင်ဗျာအခုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုစက်ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းပေးကြပါတယ်အရင်ဆုံးတော့ကျွန်တော်တို့ တို့ဒီဝန်တွင်းမျိုးကဥချင်းမြင့်မှာဥချင်းမြင့်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ဆရာကျွန်တော်တို့2008ပြည်သူ့ဘုံအခြေခံဥပဒေအအဓိကဥပဒေဖြစ်နေတယ်လေ။အဲ့ဒီဥပဒေကအာဏာရှင်တွေတက်ကတစ်ဖက်တည်းရွေးဆုပ်ခဲ့တာဆိုတော့သူကမွေးဖွဲ့လာတဲ့ကျွန်တော်တို့ဒီဥပဒေဤဥပဒေတွေကလည်းပြည်သူ့အတွက်ကျိုးဟိုကျွန်တော်တို့တုံးတရားဟိုပြည်သူ့ဘောပါဟိုမဖြစ်စေဘူးလေ။အဲ့ဒါလေးကိုကျွန်တော်တို့ကျရမယ်ဆိုရင်အဲဒီကိုကျွန်တော်တို့လွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုပြေဝရအောင်ဆိုရင်2008ဖွဲ့စည်းပုံအခြေခံအဓိကဥပဒေကြီးရလေအရေးကြီးတာပဲလေအဲဒီကြတော့ဆရာရဲ့ဒါပေမဲ့လို့ကျွန်တော်တို့ကဒါဒီကိုကြီးတွားနေလို့လည်းမရဘူးပေါ့ကျွန်တော်တို့ဒီမိုကရေစီကိုလိုလားတဲ့ကျွန်တော်တို့တိုင်းပြည်ကိုချစ်တဲ့ကျွန်တော်တို့ပြည်သူဘက်ကိုမျက်နှာမူတဲ့ခေါင်းဆောင်တွေကကျွန်တော်တို့ကိုစွမ်းညံစွမ်းရှိသမျှပြုပြင်ပြင်ဆင်ရမှာဖြစ်တယ်လို့ကျွန်တော်ကြုံကြည်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါခင်ဗျနောက်တူကတော့ကျွန်တော်မြန်မာနိုင်ငံကဥစိုးဝေဖြစ်ပါတယ်ဥစိုးဝေသဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဝန်ကြီးဆရာပြောထားတာကိုကျွန်တော်သဘောတူပါတယ်သူတို့ရှိရင်ကကျွန်တော်ဟိုရှေ့ဘိုးဘွားတွေကပဲပြောဆိုရတဲ့စကားတစ်ခုရှိတယ်ပေါ့အဲဒါလဲဆိုလို့ရှိရင်မရှိမကောင်းရှိမကောင်းပေါ့ဗျာအဲမရှိမကောင်းရှိမကောင်းဆိုတဲ့စကားကအခုပြောဆိုဆွေးနွေးနေတဲ့တရားသင့်အဲ့လက်ထရောနစ်အဲ့ဥပဒေညာသဘောအနေနဲ့ညာထားကြတာလို့ဆိုတာကပြင်းတယ်သူတို့ရှိရင်မတရားအဲ့ကစလို့ပေါ့ဗျာကျွန်တော်တို့ဒီလိုကြီးစကြီးစတင်ရတဲ့အခါဒီဒီလိုစက်ကိုအကြောင်းပြုပြီးတော့ဒီမတရားတဲ့အကူရဲ့နည်းနည်းတစ်ခွဲပြန်လည်လို့အလုံးချနေရတယ်။ဆိုတော့ကဒီလိုဒီအခါမှာလည်းဒီတာဝန်ရှိတဲ့သူတွေကမလုံရင်တမျိုးပေါ့ဗျာလုံရင်တမျိုးမလုံကတော့ကတောင်းဆိုတမျိုးဟိုအောင်းလာတွေ့ရတယ်ပေါ့။ဒီဒီဘူးပြောနေတဲ့ electronic app ဆိုတာလည်းသူနည်းလောက်ပါပဲ
။ဟုတ်ကဲ
့။အခုဒီလက်တော့ဆက်သွားတယ်ဟုတ်ကဲ့ဟိုဒီဟိုဒီတောင်းစုသက်သာဆိုတဲ့ဒီဟောစာကိုရေးခဲ့တဲ့တာဝန်ရှိပုဂ္ဂိုလ်တွေကိုတော့တရားစွဲအရေးယူကြရ။တခြားဒီ online ဆိုင်ရာထဲမှာတွေ့နေရတာပေါ့။ဟိုမမှန်တဲ့နေနဲ့ဒီလူတွေကိုအထိတ်အကန့်ဖြစ်အောင်ရေးသားပြောဆိုနေတာကိုကြားတော့ဘယ်လိုမှအရေးယူတာမကြားရဘူး။ဆိုတော့ဒီလူတွေကအထူးခွင့်ပြုမိတ်နဲ့တောင်းများ။ဆောင်းရင်းကြားတာကိုကျွန်တော်ဖြေပေးတာပေါ့နော်
။ဟုတ်ကဲ့ကျေးဇူးပါဦးဆိုးဟုတ်ကဲ့
ဒီဟုတ်ကဲ့ဟုတ်ကဲ့နောက်ပြီးတော့ကျွန်တော်ပြောပြမယ်ဗျာဒီ2008ဖွဲ့စည်းပုံဥပဒေပေါ့အခုလက်ရှိတွားနေတဲ့အစိုးရက2008ဖွဲ့စည်းပုံဥပဒေနဲ့တွားနေရတာကိုဆိုရင်ဒီပြည်သူရွေးချယ်ခြင်းရတဲ့အစိုးရကတခြားပြည်တမတော်ကတခြားဖြစ်နေတယ်ပေါ့ဆိုတော့အိုင်းအိုင်းမှာကျွဲနှကောင်လူတွေလို့ဖြစ်နေတာပေါ့ဆိုတော့ဒါအကြောင်းလည်းပဲဟိုကတပေါင်းပေါင်းဒီကတပေါင်းပေါင်းနဲ့ဝါတော့မိလို့လေဆိုလို့ရှိရင်ဒီဥပဒေကိုမပြင်းနဲ့ကျွန်တော်တို့ပေါ့အဲဒီဒီဘာပေါ့အဲဆက်သွေးရေးအက်ပြီးလို့ရှိရင်ဒီတရားတဲ့အက်အဲဒီဘယ်လိုဘယ်လိုပြည်သူပြည်သူဘယ်လိုဘယ်လိုမုံမှန်မုံမှန်ဘာမှဖြစ်တွန်းလာပြအကြောင်းမရှိဘူးဆိုတော့မြင်နေတော့နော
်ဟုတ်ကဲ့ပါဦးစိုးရေးကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ဒီနေ့မှာဦးအောင်သိန်းရဲ့သဘောထားကိုလည်းပြန်ပြီးဆွေးနွေးခြင်းပါတယ်ဆွေးနွေးစေခြင်းပါတယ်တခြားမပေါ့ဒီ NLD ပါတီရဲ့ရည်မှန်းချက်တွေထဲမှာတရားဥပဒေစိုးမိုးရေးကဦးစားပေးတစ်ခုလည်းဖြစ်ပါတယ်အခုဆိုလို့ရှိရင် NLD ပါတီကအစိုးရထဲမှာလွတ်တော်မှာရောနေရာလည်းရလာပါပြီဆိုတော့တရားဥပဒေစိုးမိုးရေးနဲ့ဆက်နွယ်နေတဲ့ဥပဒေရေးကပြုရင်ပြောင်းလဲမှုတွေဟာဒီလွတ်တော်ထဲမှာလောက်ရတာဘလောက်တိုင်းတာတွေခီးပေါက်နေပြီလို့ပြောနိုင်တယ်လဲခင်ဗျာဦးအောင်သိန်
းကျွန်တော်တို့ဟိုဟာပေါ့လေဟိုကျွန်တော်ပါတီကိုစားပြီးပြီးပြောစရာအကြောင်းတော့မရှိဘူးပေါ့နော်အခုဒီတရားဥပဒေနဲ့တော့ကျွန်တော်တို့လွတ်တော်တွေမှာတော့ပြုပြင်တာတွေလည်းတော်လေးရှိပါတယ်။တချို့အရကြတော့လေကျွန်တော်တို့ကဒီပြင်ဆင်မှုပြုတဲ့အခါမှာလွတ်တော်နှစ်ရက်ကသဘောတူညီချက်ရှိရကြီးလွတ်တော်နှစ်ရက်သဘောထားကွဲတာတွေရှိတယ်။အဲ့လိုကွဲတဲ့အခါကျရင်ပြည်တော်စုလွတ်တော်မှာတက်ပြီးတော့ကျွန်တော်တို့အဆုံးပြတ်ဆန်ယူရတဲ့အဆင့်တွေရှိပါတယ်။အဲ့ဥပဒေတရားကိုဖြတ်တာပဲဖြစ်ဖြစ်ပြင်တာပဲဖြစ်ဖြစ်အဲ့ကျွန်တော်တွတ်တော်နှစ်ရက်ရဲ့အနေထားပေါ်မှာလည်းငူတည်ပြီးတော့ဟိုသွားနေရတဲ့လုပ်ငန်းတွေလည်းရှိတာပေါ့ဒီတော့အဲ့တော့ကျွန်တော်ကအားရကျဉ်းတဲ့ဟိုအားရကျဉ်းတာမှုမရှိဘူးဆိုတဲ့သဘောမျိုးကတော့ပြောရင်တော့ဒီကျင်နေတဲ့ဥပဒေတွေထဲမှာတချို့အားတွေကကျွန်တော်တို့ဟို3-4ချိန်ပြန်ပြန်ပြီးတော့ဟို revise လုပ်နေရတဲ့သဘောမျိုးတွေရှိတယ်ပေါ့နော်အချို့အားတွေကြတော့လည်းအဲ့လောက်မလို့တော့ဒါပေမဲ့တော်တော်များများတော့ဥပဒေတစ်ခုပြင်ဆင်ပြီးဥပဒေတစ်ခုလုပ်မယ်ဆိုရင်သူကရှင်းတော့အသုံးနှောင်းအစကျွန်တော်ကအဲ့လိုရှိပြီးတော့ ชินเอาอนิธาริยาอุริยะปัจฉันเจติอุริยะจิตทุ่งเนี่ยบลูบ้าตะเลยสุดเลยสกะลงอ่ะซะจนเราอ่ะอภิสิจุยะอยู่อ่ะล่ะอยู่ป่ะเลยสออะหิหานูจ้ะเราจนเราอัจฉินีอ่ะตะมุขึ้นล่ะเลยตะคราวนี้จ้ะเราตบอดูเนี่ยกาจ้ามาอารมณ์อ่ะปิรังสุตรมาซุ้มยะคันบีเลยสุ้ยเนี่ยจ้ะเราตะมราสิปูอ่ะตะมรานี่ปูล่ะหัวอุริตะคู่ปัจฉันเนี่ยปอนเนาะสออะหลุปกติเนี่ยเปลี่ยนแม้อันใดจ้ะเนี่ยเราไม่เหนื่อยปอล่ะ
ပါတော့ဥပဒေတွေပြင်ရမယ်အတိုင်းကြတရားတော့မနေဘူးဗျာဒါပေမဲ့အဲ့လိုပြင်ပြီးမှထပ်ဖန်တယ်လည်းပြင်ရတယ်ဆိုတာလည်းမဖြစ်အောင်လေဒီကျွန်တော်တို့ဒီကိုယ်စားလှယ်တွေဘက်ကလည်းအတန်းနဲ့ဆုံးစူးစမ်းပြီးတော့ကျွန်တော်ကော်မတီလိုက်လေကျွန်တော်တို့အဲ့လိုဖွဲ့စည်းပြီးတော့ဆောင်ရွက်နေရပိုင်းရှိပါတယ်ဟုတ်ကဲ့ပါဦးကောင်းတယ်ကျေးဇူးပါအခုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအတန
ပြည်သူလူထုနဲ့သတင်းမီဒီယာကိုရာစုနှစ်ဝက်ကျော်ဆစ်ဆိုးအဆက်ဆက်တတ်မှတ်ပြတ်ထားခဲ့တဲ့ဥပဒေတွေကြောင့်သတင်းမီဒီယာသမားတွေခေါင်းမထောင်နိုင်အောင်ဖြစ်ခဲ့ကြရသလိုပြည်သူလူထုနဲ့ဒီမိုကရေစီနေလန်းတကြအုပ်ချုပ်တာမခံခဲ့ရပါဘူးပြီးနေခံရတဲ့ကြားကသတင်းမီဒီယာသမားတွေပဲပေါင်းစုံကြိုးစားမှုရလဒ်အဖြစ်ဆစ်ဆက်ရှိမှာတပါတီအာဏာရှင်စနစ်ဖြုတ်ချနိုင်ရေးဥဆောင်ပါ ံးသိပါလက်ရှိဒီမိုကရေစီဆိုရဟာပြည်သူလူထုယုံကြည်မှုအပြည့်နဲ့ရွေးချယ်ထားတဲ့အစိုးရစစ်စစ်တရားသာဖြစ်လို့ပြည်သူလူထုနဲ့သတင်းမီဒီယာတွေအပေါ်ဖိနှိပ်ဖို့စစ်အစိုးရအဆက်ဆက်ဒီမိုကရေစီနည်းလမ်းမကျဘဲရေးဆွဲထားတဲ့ဥပဒေတွေကိုတိုင်းပြည်အာဏာစတင်ရလာကြတဲ့ကအများဆုံးဖျက်သိမ်းပြရမှာဖြစ်သလိုပြည်သူလူထုအကျိုးပြုမဲ့ဥပဒေတွေကိုလည်းရဲရဲဝံ့ဝံ့ပြဋ္ဌာန်းပေးရမှာပါအစိုးရရဲ့အာဏာချက်တွေကိုထောက်ပြဝေဖန်ရေးသားတဲ့သတင်းမီဒီယာတွေကိုကျေးဇူးတင်ပြီးအားကောင်းလာအောင်မြေတောင်မြောက်ပေးရမယ်အစားအာဏာရှင်စနစ်ကလိုကြောက်ရွံ့ပြီးဖိနှိပ်နေဆဲပြုမှုတွေဟာလွန်ခဲ့တဲ့200ကျော်ကငါဘုရင်နဲ့မိဖုရားတားတော်သမီးတော်တို့မကောင်းရင်မကောင်းတယ်လို့ရေးလို့သတင်းမီဒီယာကိုလွတ်လပ်ခွင့်ပေးခဲ့တဲ့မင်းတုံမင်းကြီးရဲ့လှုပ်ဆောင်ချက်တွေကိုပြည့်ရည်ပြုတ်လို့အဖြစ်မျိုးဖြစ်နေတာကတော့အမှန်ပါပဲဗျာ
ဟုတ်ကဲ့ဒါတော့ကြံခင်းမျိုးကဥကျော်လင်းရဲ့သဘောထားပါကျွန်တော်တို့ Facebook ပေါ်ကမှတ်ချက်ပေးထားတာတချို့ကိုလည်းဆက်လက်ပြီးဖော်ပြပေးကြပါမယ်သူကတော့မထွေးဆိုတဲ့ account version မှာသူကတော့ဒီမိုကရေစီမစံတဲ့2008ဥပဒေကိုဖျက်သိမ်းပြဖို့လိုအပ်ပါတယ်ပြင်ဆင်မယ်ဆိုရင်အဖာပေါင်းမြောင်များစွာဥပဒေကိုမလိုချင်ပါနဲ့နောက်သူကတော့ဥအောင်ကျော်ထွန်းဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အခန်းစနစ်ပုံမှန်436ကရေးပင်ပါရှိတော့ပြောစရာကိုယ်စားအလုံးကြီး85ရာခိုင်နှုန်းကျော်အစား50ရာခိုင်နှုန်းကျော်ကိုပြင်ဆင်ပြီးပြည်တော်စုဆန္ဒခိုင်ဝဲကျင်းပရွေးဆိုစီစာပိုက်ကိုပဲ့ပြက်ပြည့်လိုအပ်ကြောင်းဆိုပြီးသူကမှတ်ချက်ပေးထားပါတယ်အခုနောက်တူကတော့ကျွန်တော်တို့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းလှည့်ပေးချင်ပါတယ်သူကတော့ပခုတ်ကူမျိုးကဥက္ကမောင်လင်းဖြစ်ပါတယ်ဥက္ကမောင်လင်းသဘောထားလူရင်းတူရှင်ဆွေးနွေးပေးပါခင်ဗျဟုတ
်ကဲ့ကျွန်တော်ကလည်းပြောချင်တာတော့ဒီမှာနိုင်ငံအခြေအနေကပြည်နေနေမှုမရှိပါအခုလည်းအားနေပါတယ်တော်တော်များဒီလိုမျိုးနေချေတိမှုလည်းရပါတယ်အဒီမျိုးကျင်းရောအဒီမျိုးကျင်းဆိုတဲ့တရားဥပဒေကတော်တော်ကြီးနဲ့ဆိုတဲ့တရားဥပဒေကလက်ရှိဒီဥပဒေကဆက်ကြောက်ကြီးပုံမှားလို့ဆက်ကူပြေးပေးပါရချေတိမှုရပါတယ်တရားဥပဒေဆိုတာနိုင်ငံသားတူညီဆက်ကြောက်ကြီးတရားဥပဒေကိုလည်းအတောက်ကိုပြည့်ပြင်ပါတယ်တရားမျိုးကြီးရတဲ့အဲ့ဒီတရားတွေကဒီလိုလဲပါရဲ့လေ။ဘာမှနိုင်ရလမ်းမတက်မလို့ရတယ်။ပြည်သမားကြောက်လို့အဆုံးကြီးအောင်ဝေဖြစ်ဖို့ကြိုးလို့ဆက်ဆံရှိပါလို့ဒီလိုတက်ကြည့်ပါရဲ့။
ဟုတ်ကဲ့ကျေးဇူးပါခင်ဗျဆိုတော့ကျွန်တော်တို့စောစောကဒီတောတက်ရှင်ကြီးရဲ့ဘေးစာရီထဲမှာလည်းမှတ်ချက်တွေထဲမှာလည်းပေါ်ပြထားတာရှိပါတယ်ဟိုကိုအခြေခံဥပဒေနဲ့ပတ်သက်ပြီးတော့အခြေခံဥပဒေကအားလုံးကိုချုပ်ထားတဲ့သဘောထားမျိုးတွေသူကပြောတော့ပါတယ်ဆိုတော့ဒီဥပဒေပြည်ကိစ္စအဓိကတောင်းရှိတာလွတ်တော်ဆိုတော့အမှန်မြင်မယ်လည်းပဲလွတ်တော်ထဲမှာစစ်တပ်က၄ဘုံတစ်ဘုံဟိုယူထားတာအခက်အခဲတစ်ခုဟိုဖြစ်နေသလားလို့လည်းဟိုစဉ်းစားကြည့်ရဖြစ်ပါတယ်ဒီနေ့မှကျွန်တော်ဥောမျိုးမင်းရဲ့သဘောထားကိုကြားချင်ပါတယ်ဥောမျိုးမင်းဒါကတကယ်လွတ်တော်မှာဒီဥပဒေပြည်မှာတကယ်ကြီးမားတဲ့အဟံတားတစ်ခုလို့ဆိုနိုင်မလားခင်ဗျ
ဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုမျိုးဥပဒေတစ်ခုပြဋ္ဌာန်းမယ်ဆိုလို့ရှိရင်လွတ်တော်ရဲ့မေးဆန္ဒအများဆုံးရမှကျွန်တော်တို့ကပြဋ္ဌာန်းလို့ရတာဖြစ်တယ်အဲ့တော့တချို့သောဥပဒေတွေကိုပြဋ္ဌာန်းတဲ့အခါမှာလက်ရောညီချေလက်ရောစွာလက်ခံမှုရှိပြီမဲ့တချို့သောဥပဒေတွေမှာတကယ်လို့ဒီလိုမျိုးတက်မရော့ဘက်ကဒါမှမဟုတ်ရှင်တက်မရော့သားတွေဘက်ကနေဒါကိုလက်မခံလို့ရှိရင်ဥပဒေကြည့်တဲ့အခါမှာအခက်အခဲအများကြီးရှိပါတယ်အဲ့တော့ခုနပြောတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မဲ့ဆိုရင်ကျွန်တော်ကလွယ်တယ်ဗျဒါပေမဲ့ပြောတာလွယ်ပြီမဲ့တကယ်တမ်းကျလွတ်တော်မှာဆွေးနွေးမယ်ဆိုလို့ရှိရင်လက်ခံလောက်တော့
ဒီအတွက်ရရှိဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေရပါဆရာလည်းကန့်သတ်ထားတာအဲ့တော့အဲ့ဒါမျိုးနဲ့ပတ်သက်လို့ဆောင်ရွက်ခဲ့ပါတယ်နောက်ထပ်တစ်ခုကျွန်တော်ပြောချင်တာခုနကဆရာတယောက်ပြောသွားတယ်မရှိမကောင်းရှိမကောင်းဥပဒေဆိုတဲ့ဟာဒီကျွန်တော်သဘောကျတယ်ဗျဟုတ်တယ်ဒါပေမဲ့ကျွန်တော်တိုင်းပြည်မှာတစ်ခါပုံရိုးဆိုတာကလုံရင်တစ်မျိုးမလုံရင်တစ်မျိုးဆိုတဲ့ဥပဒေရှိနေရတဲ့ ကျွန်တော်ဥပဒေကိုယ်ကတတိယကြာထန်တာကမရှိတဲ့အခါမှာလုံရင်တမျိုးဖမ်းမယ်လေဘယ်လိုလို့ရှိလို့ဒါတွေကိုလွှတ်ပေးမယ်လို့ဆိုရဲဒီစင်ကြုံတူတရားမရှိဘဲနဲ့တခုတယောက်ချင်းရဲ့ဆုံးဖြတ်ချက်ပေါ်မူတည်တော့ဥပဒေတွေဖြစ်နေကြတာလေကျွန်တော်ပြဿနာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ဒီဥပဒေတွေကိုငကိုရီကဒီကိုလိုနီဖြစ်တဲ့ရေးဆွဲတဲ့အခါမှာဝင်ဝါးတယ်စိတ်တလို့ဆွဲနိုင်အ
ီစားရောက်တာကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်ပါတယ်ဗျ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီ APP ကဥတိတ်နိုင်တဲ့သဘောထားလည်းကြားချင်းပါတယ်။ဥတိတ်နိုင်ကျွန်တော်တို့ဒီလွတ်တော်မှာဟိုဥရေပြုဝင်ပြောင်းလဲရေးလုပ်ချင်နေဆိုရင်လည်းဒီလွတ်တော်ထဲမှာနေရာယူထားတာစစ်တပ်က၄ဘုံ၃ဘုံဖြစ်နေတယ်ဆိုတော့ဒါကလည်းအဟံတာတစ်ခုဆိုရင်အမြင်လေးရှိပါတယ်။ဥတိတ်နိုင်သဘောထားအောင်ဟိုဆွေးနွေးပါခင်ဗျ။
ဟုတ်ကဲ့ဒီဒါကတော့အခါသားတစ်ခုတော့ဖြစ်ပါလိမ့်မယ်တိုးပေမဲ့လည်းဒီ25ရာခိုင်နှုန်းလောက်လည်းကတော့ကျွန်တော်တို့အနေနဲ့ကြော်ဖြတ်လို့ရနိုင်တဲ့အနေထားမျိုးလीရှိမှာပါတိုးပေမဲ့လည်းကျွန်တော်တို့ကုန်တိုက်ကကျွန်တော်တို့ကမြမပြည်ကိုဒီ2023တန်ရောက်တဲ့အခြေအစပြီးတော့ဒီအဖြစ်နောက်ကျုပ်ရဲ့တောင်းရင်းနဲ့ပတ်သက်ပြီးကျွန်တော်အများကြီးစိုးစားခဲ့ပါတယ်ဆိုတော့သမရဦးသိစိတ်လက်ထက်ဒဲကူကဒီဥပဒေတွေကျင်းစင်းတဲ့ဥပဒေတွေထွက်လာတယ်။သူကအလွတ်တော်မှာတင်တယ်။အဆင်မပြေဘူး။ဒီဘက်အစိုးရဟိုဟိုဘက်အစိုးရပြီးွားတယ်။တတ်တတ်ကျဟိုဥပဒေတတ်တတ်ကျမလုံနိုင်ခဲ့ဘူး။ဆိုတော့ဒီဘက်အစိုးရလက်ထက်မှာလည်းဒီလိုပဲတပွဲလည်းလည်းဖြစ်နေတာ
။အ
တော့ဖြစ်ရကလေးဆိုတဲ့ကိစ္စမှာကကျွန်တော်ထင်တယ်ဗျဒီရည်ရွယ်ချက်ကပို့ပြီးတော့အရေးကြီးတယ်လို့ထင်ပါတယ်။ဆိုတော့ဒီအစိုးရဆိုတာကတော့ထပ်ဟိုအလုံးပါတာပေါ့ဗျာဒီအနာပိုင်းလေးဖက်ကနေပြီးတော့အထူးစိုးရိမ်နေတဲ့ကိစ္စလေးရောဥပဒေပုံမှန်တစ်ခုကိုပြတ်ထားမယ်ဆိုလို့ရှိရင်ပြည်သူလူထုအကျိုးကိုအဓိကကြည့်တာလားဒီအနာပိုင်းလေးအတွက်ကာကွယ်ဖို့ကိုအဓိကကြည့်တာလားဆိုတဲ့ကိစ္စကအဲ့ဒါအရေးကြီးဆုံးဖြစ်မယ်ထင်ပါတယ်ဆိုတော့ပြည်သူလူထုရဲ့အကျိုးကိုဟိုအလေးပိုပေးတယ်ဆိုလို့ရှိရင်တော့ဒီဥပဒေပြင်ဆင်တဲ့ကိစ္စလေးကပို့ပြီးတော့ဝယ်ကူလိုက်မယ်ညာစာလိုက်မယ်လို့ထင်ပါတယ်သုံးဖို့သုံးဒါမှမဟုတ်ပဲနဲ့ဒီအာဏာပိုင်တွေဖက်ကိုပဲဒီအကကွယ်ပြုတ်ဖို့ပြုတ်ရမယ်ဆိုတော့ရည်ရွယ်ချက်တွေကများတယ်ဆိုလို့ရှိရင်တော့ဟိုဥပဒေပြုတ်ဖို့တဲ့ခက်ခဲပါလိမ့်မယ်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုပေးစာတစောင်ပေးပို့ထားတာရှိပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တက်တနာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျ
လွတ်တော်ကိုယ်စားတော်ကြီးအနေနဲ့အလင်းမြန်ပြင်ဆင်တဲ့ဒီဇယ်ဥပဒေတွေကတော့ကုံစင်းတို့ကြာစင်ရေးဥဆောင်လှူရှားခဲ့တဲ့ဦးထင်ကျော်ကိုမတရားဆွဲဆိုထားတဲ့ပုံမှန်900ကာကြီးသတင်းမီဒီယာသမားတွေကိုဖိနှိပ်နေတဲ့66ကာကြီးမတရားအသင်းဆက်သွယ်မှုပုံမှန်71တကိုပြင်ဆင်ခြင်းသို့မဟုတ်ပဲတရားချင်းလုံးတင်တယ်လို့ယူဆမိပါတယ်အထူးသဖြင့်ဆက်သွယ်ရေးကွန်ရက်တစ်ခုကနေအစိုးရသို့မဟုတ်အာဏာပိုင်အဖွဲ့အစည်းတစ်ခုကလူပုဂ္ဂိုလ်ကိုတော်၎င်းစီးပွားရေးလူမှုရေးနိုင်ငံရေးအဖွဲ့အစည်းတစ်ခုကလူပုဂ္ဂိုလ်ကိုတော်၎င်းကုန်းတိုက်ခါညှိုးနှောင်းအောင်ចောင်းကျိုးမဲ့ရွေကြက်ရှိရှိဝေဖန်တိုက်ခိုက်လာလို့66ဂါကြီးနဲ့တရားဆွဲတာမဆန်းပေမဲ့ဘယ်လူပုဂ္ဂိုလ်ကမှမတိုက်ခိုက်ပဲမိမိတို့ရဲ့အယူဆသဘောထားတွေကိုထင်ဟပြသသူတွေကိုဒီပုံမှန်နဲ့အရေးယူတာဟာမတရားဘူးလို့ယူဆပါတယ်။ဒါကြောင့်ဥပဒေပြုကိုယ်စားလှယ်တော်ကြီးတွေအနေနဲ့ပြည်သူတွေရဲ့အတန်းတွေကိုထင်ဟဖော်ပြမဲ့ဒီမိုကရေစီရဲ့လင်းအောင်တွေကိုနွမ်းညစ်စေမဲ့နိုင်ငံတကာဖိအားတွေကြားရောက်စေမဲ့ဖော်ပြပါတည်စေဥပဒေတွေကိုအလင်းမြန်ပြင်းစင်ပြောင်းလဲဖို့စ조사တင်ချိန်တန်နေပြီဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုရနေကျွန်တော်အခုဒီအစီအစဉ်ဆုံးမသက်ခင်မှာကျွန်တော်ဟိုဥအောင်တင်းရဲ့သဘောထားကိုနောက်ဆုံးကြားချင်ပါတယ်ဆက်စပ်ကဥအောင်မျိုးမင်းလည်းထောက်ပြသွားတယ်ဆက်စပ်ကျွန်တော်ဆွေးနွေးရတဲ့အခါဥဆိုးဝေလည်းထောက်ပြသွားတာရှိပါတယ်ဟိုပြုရင်ပြောင်းလဲရမယ်ဥရရှိတာမှန်မှန်ပဲတချို့ဥရကဟိုလက်တွေ့ကျင့်သုံးတဲ့နေရာမှာလူရဆွဲသုံးတဲ့ကိစ္စမျိုးတွေရှိနေတယ်ဆိုတာတွေကိုသူတို့အားလုံးကထောက်ပြသွားပါတယ်ဆိုတော့ဒီလိုမျိုးသာရှိနေမယ်ဆိုရင်ကျွန်တော်တို့ဥရပြင်ပြုရင်တော့ပြောင်းမယ်ဆိုရင်တော့မှပြဿနာဖြစ်နိုင်ပါတယ်ဆိုတော့ဒါဥရကိုပြဋ္ဌာန်းတဲ့နေရာမှာအားနည်းချက်လားကျင့်သုံးလူတွေရဲ့အားနည်းချက်လားဥအောင်တင်း
အဓိကတော့ဥပဒေတစ်ခုပြဋ္ဌာန်းတယ်ဆိုတော့ဗျာအဓိကတော့သူတို့ပြီးခဲ့တဲ့ခေတ်ကြီးပြန်ကြည့်ရင်ဗျာအုပ်ချုပ်သူလူရန်စားတို့ပုံမှာအဓိကမူတည်တာပေါ့နော်ဆိုတော့သူ့အကျိုးစီးပွားနဲ့ဖက်နေတဲ့ဟ ก็ดูมาที่กันยังไม่好ดูสินะไม่กังวลอยู่เลยบ่ที่แบบที่จะได้ข้าจารอจันทร์รู้ที่จะมุ่งไปที่สวรรค์นี่เนี่ยจินตนาการสุดเลยเข้ามาแล้วจังปีนี้รู้ไปรู้จบอยู่ไหนปีนี้รู้ด้วยกังวลยังไม่อุ้ยมีโอเคอ่ะเนาะจันทร์จูด้าสังเวียนจ้าละบ่เลยเนาะแล้วอุ้ยเรื่องฮะจันทร์รู้สุดว่าเบื่อสุดลูกก็ปีนี้รู้ปีนี้รู้ชัวร์เลยเดี๋ยวรู้มาเช่นไหนนั่นเลยสิเลย สวัสดีจันทร์พี่เมื่อสักคนเจอโลหะนุ่นเนี่ยตัวเจียวพันธุ์ที่อะไรมีอะไรกี่สัตว์เนี่ยจันทร์นู้นอะไรตัวเรียนตัวอยู่เลยกี่สัตว์เสมาเนี่ยเรียนตัวอยู่เลยกี่สัตว์เลยที่มุ่งสิวันเนี่ยพัฒน์บีโร่ฮะมิชชั่นพิเศษเรียนตัวอยู่เลยแล้วในงานนี้ทำมาสิบวันดูนี่เรามาบีบีอะไรบัดดูสิมาคุณมีเจ้ามาจ้างมันเนี่ยสิบวันเดียวตัวอยู่มีว่าฮะเรียนอยู่ยาเลย
เสียเลยเจียเลยเชียเลยจู่เลยเปียเลยนี่อะไรชั่วเกลือโอเคแล้วจะโน้ตชิมาละไอ้ลูกเรียนตัวอยู่ด้วยกูไอ้ลูกจะโน้ตคุณมีเจ้าของมิสเรอะไรจะโน้ตว่าไม่เป็นเรื่องกูจะโน้ตไปกับพี่เนี่ยจะโน้ตดูยังไงสบายโอเคป่าวสุนีพี่อันนี้ปัจจัยอู่อันเตยยิ้มยันมาพูดอู่อันมีอยู่มีพี่พูดอู่เตยไหนเนี่ยอีเมลเฟซบุ๊กเตยน่าจะเนี่ยตัวท่านเนี่ยอารมณ์เลยเชื่อถือมาเลยเนี่ย
ก่อนเรื่องซีซันทั้งหลายเป็นการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชีวิตในการเรียนรู้ในการใช้ชี
ချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအဖြစ်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို GBV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ
်ဗျာ VOA American တန်ကနေ2019ခုနှစ်ဇူလိုင်လ9ရက်တနင်္ဂနွေနေ့မနေ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနင်္ဂနွေစာအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင် VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ပြည်ထောင်စုအမေရိကန်တန်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကုကြွကြောသိန်းကကြီးညာပေးပါအောင်မရှင်
။တပတ်စီပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေရဲ့ G20 ထိပ်သီးအစည်းအဝေးဟာစနေနေ့ကအဆုံးသတ်သွားပြီဖြစ်ပြီးရုံးဝင်းဆန်ခတ်ဆန္ဒပြပွဲတွေဖြစ်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အထူးအာရုံစိုက်ခံရသူဖြစ်ခဲ့ပါတယ်။သမ္မတထရမ့်အောင်မြင်မှုရခဲ့တဲ့ကိစ္စတွေထဲမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှွေးထွေးပြီးပြန်လည်ရှိတဲ့အစည်းအဝေးစီးရီးယားမှာဒေသပိုင်းပြစ်ခတ်ရဆက်ရေးသဘောတူညီချက်နဲ့ပြည်တွင်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တခုရဖို့အရှိန်မြင့်လှုံ့ဆော်သွားမဲ့ဂရီကိုရခဲ့တာလို့ပါဝင်ပါတယ်။ထိုင်းနိုင်ငံမှာလူ့သမားဥပဒေအတွက်ပြဋ္ဌာန်းပြီးခဲ့ကဆိုရင်ထားခဲ့မဲဆောက်နေဆက်စစ်ဆေးကိစ္စကနေပြန်ပို့လိုက်တဲ့မြန်မာရွှေပြောင်းလူ့သမားအရေးအတွက်3000ကျော်ရှိသွားပြီလို့ထိုင်းလူမှုကြီးကြပ်ရေးအကြီးအကဲရာရှိသူကိုကိုးကားပြီးတော့ထိုင်းနိုင်ငံထုတ်တဲ့နေရှင်သတင်းစာမှာဒီကနေ့ရေးထားပါတယ်။ဥပဒေအသစ်အရလိုအပ်ချက်တွေနဲ့ကိုက်ညီအောင်အထောက်အထားတွေရယူဖို့အတွက်မြန်မာလူသမားတွေနေရက်ပြန်သွားနေကြတယ်လို့ထိုင်းလူမှုကြီးကြပ်ရေးတပ်ဖွဲ့အကြီးအကဲရဲဘော်မူကြီးမန်ရတနာပရတိကမနေ့ကပြောခဲ့တာပါ။တမနောကောင်ရေးဦးစီးချုပ်ဦးချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာရှေ့ရကြတရားဝင်ခီးစဉ်တစ်ခုနဲ့စနေနေ့ကပဲအိန္ဒိယနိုင်ငံမှာရောက်နေပါတယ်။ပူဂျိုမူဂျီမေအောင်လှိုင်ဟာအိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီ၊ကာဝေးဝန်ကြီးအာရွန်ဂျိုက်တလီ၊အမျိုးသားလူမျိုးရေးအကြံပေးအာဂျစ်ဒိုဗောလ်တို့နဲ့ဇူလိုင်လ14ရက်နေ့မှာတွေ့ဆုံဆွေးနွေးမှုရှိပါတယ်။အီဂျစ်နိုင်ငံဆိုင်းနိုင်ကျုံးဆွေးမှာစစ်သား23ဦးထက်မနည်းတိဆုံခဲ့ရတဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစိုးရအဖွဲ့ကကြေညာပါတယ်။တောက်ကြောင်နေနော်မိုင်ကအဖွဲ့ရဲ့ website မှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာ IS အဖွဲ့ကအဲ့လိုပြောထားတာပါ။ဆိုင်းနိုင်ကျုံးဆွေးမျိုးပိုင်းစစ်တပ်စစ်ဆေးဂိတ်ကိုကားဘုံးနဲ့အတေခံဖောက်ခွဲခဲ့တာပါခင်ဗျာ။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှာမန်အင်ဂျင်နီယာဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါလိမ့်ရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လို့မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျေးမခွန်ယူပါ။
This program has come to you from the Voice of America, Washington.